ရခိုင်လက်နက်ကန်အေးအဖွဲ့စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီနဲ့ညီမအပါအဝင်၁၀ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရင်တရားရုံးကဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။သူတို့ကိုအကြံဖတ်မှုတိုက်ပြရေးပုံမှန်တွေနဲ့ဖမ်းဆီးတရားဆွဲဆိုထားတာကနေအခုလိုပြန်လွှတ်ပေးလိုက်တာပါ။သူတို့ကိုပြန်လွှတ်ပေးတာဟာစစ်တပ်နဲ့အေးအေးအဖွဲ့အကြားအဆင်ပြေနေတယ်လို့ရခိုင်ပြည်နယ်တည်ငြိမ်နေတာကြောင့်လွှတ်ပေးတာဖြစ်တယ်လို့အဲဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်ကျော်စိန်ကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်းကပြောပြပါမယ်
။အကြံဖတ်မှုတိုက်ပြရေးပုံမှန်တွေနဲ့တရားဆွဲဆိုထားတဲ့ရခိုင်လက်နက်ကိုင်အေးအေးစစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီကိုအောင်မြတ်ကျော်နဲ့မြမဖြစ်သူရမင်းမေဦးခေါ်မန်းနှင်းပွင့်ဖြူအပါအဝင်၁၀ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရိုင်တရားရုံးကဒီကနေ့လွှတ်ပေးလိုက်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးအောင်ကျော်စိန်ကပြောပါရယ
်အမှုလုံးသိန်းခွင့်လျှောက်တယ်ဆိုတာရာသွေးကျင့်ထုံ460လျှောက်တာ460လျှောက်တဲ့အခါအမှုမှာသိကြမတင်ရသေးဘူးဆိုလို့ရှိရင်460တာကြီးရသိကြမတင်ပြီးလွှတ်ရတယ်ဆိုတော့ဒီအောင်မြတ်ကျော်ပါရှိအောင်မှုကသိကြမတင်ရသေးတဲ့အတွက်သူတို့ကိုဒါသူကျန်တော့464ကာကြီးရသိကြမတင်ပြီးလွတ်တယ်။နောက်သူညမမမုန်းနေပြီကောဒီမင်းမြတ်နဲ့ကိုကျော်နိုင်တို့ကြတော့သူရောက်ချက်ကိုကျော်နိုင်တို့ကြတော့တရားဝင်သိကြတင်ထားပြီးသားဒီသိကြတင်ထားပြီးသားဖြစ်တဲ့အတွက်ခုနကလိုပဲသူတို့ကိုလည်းမှုယုံသိဖို့အတွက်ရုပ်ပြီးတော့တင်တယ်တင်တဲ့အခါမှာသူတို့ကိုကြတော့သိကြတင်ထားပြီးသားဖြစ်တဲ့အတွက်ဒါသူကျန်တော့464ခါခွေရအမှုကနေအပြည့်ပြည့်လွတ်တယ်အပြည့်ပြည့်ခွာတာဝတ်ဒီ
အဲ့ဒီတဲမှာဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီမဖြစ်သူမန်ရမင်းမေဦးနဲ့သူ့ရဲ့ယောက်ျားဖြစ်သူကိုတင်လှိုင်တို့ကိုပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလ19ရက်နေ့မှာရန်ကုန်အပီပီဆိုင်ရာ၄စိတ်မှာဖမ်းဆီးခဲ့တာပါရန်ကုန်တိုင်းသတင်းတပ်ဖွဲ့ကဒူးရဲမှုမင်းခိုင်ကတရက်လိုလုပ်ပြီးအောက်တိုဘာလ20ရက်နေ့မှာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်58ကနဲ့အမှုဖွင့်တရားစွဲဆိုခဲ့တာပါဒါအပြင်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီဖြစ်သူကိုအောင်မြတ်ကျော်အပါအဝင်ရခိုင်အသင်းစင်ကာပူခေါင်းဆောင်ရှေဦးကိုလည်းပြီးခဲ့တဲ့2019ခုနှစ်ဇူလိုင်လ6ရက်နဲ့9ရက်နေ့မှာစင်ကာပူနိုင်ငံမှာအာဏာပိုင်တွေကဖမ်းဆီးခဲ့တာပါသူတို့ကိုမြန်မာနိုင်ငံကိုပို့ဆောင်ခဲ့ပြီးရန်ကုန်အပီပီဆိုင်ရာ၄စိတ်မှာမြန်မာအာဏာပိုင်တွေကထပ်မံဖမ်းဆီးခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတိုက်ဖြတ်ရေးပုံမှန်50ည52ကာကြီးတို့နဲ့လည်းတရားစွဲဆိုခဲ့တာပါအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှတ်တွေနဲ့တရားစွဲဆိုခံထားရတဲ့ရခိုင်လက်နက်ကိုင်အေအေစစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီနဲ့ညီမဖြစ်သူအပါအဝင်၁၀ဦးကိုပြန်လွတ်ပေးလိုက်တာဟာစစ်တပ်နဲ့အေအေတပ်ဖွဲ့အကြားတိုက်ပွဲတွေရပ်ဆိုင်းနေတာနဲ့လက်ရှိရခိုင်ပြည်တည်ငြိမ်အေးချမ်းနေတာကြောင့်ဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးအောင်ကျော်စိန်ကပြောပါတယ
်။ကျပ်တော်နဲ့ ULA တွေကြားမှာလူကြီးလူကောင်းဆန်ဆန်သဘောတူညီကြရတယ်ရပြီဒီနေ့ဒီပြစ်ကတ်တကမှုမရှိကြတာ6လကျော်တော့ပြီသွားတော့ဒီစစ်မဖြစ်ပေါ်အောင်ဖြစ်တဲ့နိုင်ငံလုံးမှာဒီလိုဒီအာဏာသိမ်းနေပြောပြောထိနေပြောပြောဒီအကြောင်းတရားရောက်ဒီအများကြီးမကျေနပ်လို့ဆန္ဒပြတာတွေအဲ့လိုရှိတော်လေခိုင်မှကြတော့ဘာမှမရှိဘူးတင်ကြီးအိတ်ချက်နေအဲ့ဒီတင်ကြီးအိတ်ချက်မှုရဲ့အကျိုးဆက်အဖြစ်ပေါ့ဒါသူတို့ကိုလေးပဲဒီအမှုရုပ်ပြီးတော့ကားဒီအမှုကလွတ်ပြေးတယ်လို့ကျွန်တော်သူ့မြင်ပါတယ်
ဒီကနေ့ပြန်လွတ်လာတဲ့သူတွေအားလုံးကျန်းမာရေးကောင်းမွန်တယ်လို့ပြန်လွတ်လာတဲ့ရခိုင်အသင်းစင်ကာပူခေါင်းဆောင်ကိုထွန်းအေးရဲ့အကိုဖြစ်သူကပြောပါရယ်
။အော်ဝန်သာတာပေါ့ဗျာသိဝန်သာတာပေါ့သိကြတာပေါ့ဟုတ်ကဲ့ခင်ဗျာဟိုမှာအကုန်လုံးကတော့ကျန်းကျန်းမာမာရှိပါတယ်အကုန်လုံး၁၀ရောက်လွတ်ပါတယ်၁၀ရောက်လွတ်ပြပ
ါရခိုင်လက်နက်ကိုင်တပ်ဖွဲ့အေးအေးနဲ့တက်မတော်ကြတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်းထားတာအခုဆိုရင်9လနီးပါးရှိနေပါပြီစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတနိုင်ငံလုံးအတိုင်းအတာနဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေရှိနေပေမဲ့ရခိုင်ပြည်နယ်မှာတော့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအ ਨੇ အချင်းလောက်သာရှိခဲ့ပြီးဒီကာလထဲမှာပဲတပ်မတော်ကိုပြိုကွဲအောင်လှုပ်ဆောင်မှု905ကကြီးနဲ့ထောင်ဒဏ်120ချမှတ်ခံထားရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုလည်းပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ
။ဒီခေါင်းဆောင်နဲ့ဆက်ဆက်သူတွေပြန်လွှတ်လာတဲ့အကြောင်းရခိုင်ကလာတဲ့တဲ့ရင်ကိုကိုငင်းချမ်းပြောပြသွားတာပါ။